မြန်မာနိုင်ငံမှာဒီမိုကရေစီပြန်ပေါ်ဆောင်ပေးဖို့နဲ့အာဏာသိမ်းပြီးတဲ့နောက်ဖမ်းဆီးထားတဲ့အရသာခေါင်းဆောင်တွေကိုပြန်ပြည်ထုတ်ပေးဖို့မြန်မာစစ်တပ်ကိုတောင်းဆိုရအဆိုပြုမူကြမ်းအတွက်ကုလသမဂ္ဂထရီနီဒါဂန်မှာဆွေးနွေးငင်းခုန်နေကြတယ်လို့တန်တမန်ရဲ့ပြောကြားချက်ကိုကိုးကားပြီး AFP သတင်းမှာဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့လက်ရှိအခြေအနေနဲ့ပတ်သက်ပြီးစနေနေ့မှာအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာအာဆီယံဖွဲ့ဝင်အရှိတောင်အာရှဆင်းနိုင်ငံခေါင်းဆောင်တွေနဲ့နိုင်ငံခြားရေးဝန်ကြီးတွေဆွေးနွေးကြမှာဖြစ်တဲ့အတွက်ကုလသမဂ္ဂအထွေထွေညီလာခံမှာနဲခွဲပြီးမဆုံးဖြတ်ခင်အာဆီယံဆွေးနွေးပွဲရပ်တကိုစောင့်နေကြတာဖြစ်ကြောင်းလည်းအမည်မဖော်လိုတဲ့တန်တမန်တူဦးရဲ့ပြောကြားချက်ကိုကိုးကားပြီးဖော်ပြထားပါပါ။မြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်စစ်တပ်အာဏာသိမ်းချိန်ကစပြီးစစ်တပ်နဲ့ရင်းရဲအကြမ်းဖက်ဖြုတ်ခွဲမှုကြောင့်ကလေးငယ်52ယောက်ပါဝင်940ယောက်ထက်မနည်းအသက်ခံရသည်နေအိမ်တွေမှာမနေရတဲ့ထွက်ပြေးတင်းရှောင်ရသူကနှစ်သိန်းခွဲလောက်ရှိနေသည်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။ကုလသမဂ္ဂအထွေထွေညီလာခံကချမှတ်တဲ့ဆုံးဖြတ်ချက်တွေဟာလုံခြုံရေးကောင်စီကချမှတ်တာလို့ဒိုင်းနာစရာမလိုပေမဲ့ဆရာနာရှင်ပေါ်မှာနိုင်ငံတကာကဖိအားတွေကိုတိုးလာစေမှာဖြစ်ပါတယ်။ AFP ကဖတ်ရှုရတဲ့ဆုံးဖြတ်ချက်မူကြမ်းထဲမှာတော့မြန်မာပြည်သူရဲ့ဆန္ဒကိုလေးစားဖို့နိုင်ငံတော်အရေးပေါ်အခြေအနေကြေညာထားတာကိုအဆုံးသတ်ဖို့နဲ့မြန်မာနိုင်ငံဒီမိုကရေစီအတန်ကူးပြောင်းမှုဆက်ပြီးရှန်တန်ခွင့်ပြုဖို့မြန်မာစစ်တပ်ကိုတောင်းဆိုထားတယ်လို့ဆိုပါတယ်။ဒါ့အပြင်နိုင်ငံတော်တန်တကံပုဂ္ဂိုလ်တော်ဆန်းစုကြည်သမရဦးဝင်းမြန်အပါအဝင်ဖမ်းဆီးထားသူတွေကိုအ мян ပြန်လွှတ်ပေးဖို့တောင်းဆိုထားတာပါ။ဒါပေမဲ့စစ်တပ်အာဏာသိမ်းတာကိုပုံမှန်လည်းလည်းရှုတ်ချတာမျိုးမရှိဘူးလို့တော့ဖော်ပြထားပါတယ်။လက်နက်ကိုင်တပ်ဖွဲ့တွေအနေနဲ့မြန်မာပြည်သူတွေပေါ်မှာအကြမ်းဖက်နေမှုအားလုံးကိုချက်ချင်းရပ်ပစ်ဖို့ပြင်ကုလသမဂ္ဂအထူးတန်တမာကိုမြန်မာနိုင်ငံလာရောက်ခွင့်ပြုဖို့ပါတောင်းဆိုထားတာပါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးဒုံကျုံကြီးကောင်စီကမြန်မာနိုင်ငံနဲ့ပတ်သက်ပြီးကြီးညာချက်၃ဆောင်ထုတ်ပြန်ခဲ့ပေမဲ့ထုတ်ပြန်ချက်တိုင်းဟာတရုတ်ရဲ့ဖိအားပေးမှုကြောင့်အားပြောခဲ့ရတာဖြစ်ပြီးလက်နက်ရောင်းချမှုပိတ်ပင်နဲ့အရေးယူတန်းခတ်မှုလိုပြင်းထန်တဲ့အရေးယူမှုမျိုးကိုချမှတ်ဖို့အခုထိမလုံဆောင်နိုင်သေးဘူးလို့လည်း AFP မှာဖော်ပြထားပါတယ်